ဘရာဇီးလ်နိုင်ငံအနောက်မြောက်ပိုင်းအမေဇုန်းနားစ်ပြည်နယ်မှာထောင်တွင်းစုပမှုဖြစ်ပွားတဲ့အတွက်အနည်းဆုံးလူ60လောက်သေဆုံးခဲ့ပြီးအဲ့ဒီသေဆုံးသူအရေအတွက်ဟာထပ်တိုးနိုင်တယ်လို့အာနာဘိုင်းကပြောပါတယ်။မနာစ်မှာရှိတဲ့အနီစီယိုဂျိုဘင်းအကျဉ်းထောင်မှာတင်းငွေတွေကစပြီးစုပမှုဖြစ်ပွားကြတာမှာတင်းလာနေမှာအခြေအနေတွေကိုတည်ငြိမ်အောင်ပြန်ထိလိုက်နိုင်တယ်လို့အာနာတာဝန်ရှိသူတွေကပြောပါတယ်။ထောင်ထဲမှာရှိတဲ့ပြန်ဘက်ဂိုင်းနှစ်ဖွဲ့အကြားကတိုက်ခိုက်မှုတွေကနေစတင်လိုက်တဲ့စုပမှုအတွင်းခေါင်းပြတ်နေတဲ့ခန္ဓာကိုယ်တွေထောင်နိုင်ငံတွေကိုကြော်ပြီးအပြင်ကိုပစ်ချတာတွေတွေ့ရကြောင်းဒေသခံသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။စုပမှုအတွင်းအကျဉ်းသားတချို့ထွက်ပြေးလွတ်မြောက်သွားပြီးထောင်ထဲမှာရှိနေသူတွေကိုစီးရင်စစ်တော်မှဗနယောက်ထွက်ပြေးသွားတယ်ဆိုတာကိုသိရှိရကြောင်းပြည်နယ်လုံခြုံရေးအကြီးအကဲဆာဂျီယိုဖွန်တက်စ်ကပြောပါတယ်။ဒီအကြမ်းဖက်စုပမှုဟာနှစ်ပေါင်းများစွာအတွင်းအဆိုးအဝါးဆုံးဖြစ်တယ်လို့ဆိုပါတယ်။